ကျင့်သစ်သမ္မတရွေးကောက်ပွဲမှာအီမန်နျူရယ်မက်ခရွန်ကလက်ရသောသမ္မတလောင်းမရီလီပင်ကိုအနိုင်ရရှိသွားပါတယ်။မက်ခရွန်က 58.5 ရာခိုင်နှုန်းမဲရရှိခဲ့ပြီးလီပင်က 41.5 ရာခိုင်နှုန်းရရှိခဲ့ပါတယ်။နှစ်ပေါင်း20အတွင်းကျင့်သစ်နိုင်ငံမှာဒုတိယကြိမ်ရွေးကောက်ခါရတဲ့ပထမဦးဆုံးသမ္မတလည်းဖြစ်ပါတယ်။2018ခုနှစ်လူမှုသဘောထားစစ်တမ်းအရလူကြိုက်အနည်းဆုံးဖြစ်ခဲ့ရာကကောင်းဝက်ဆန်နှပြတာတွေရှိခဲ့ကြပေမဲ့ပြင်သစ်နိုင်ငံသားအများစုကCOVID-19 နဲ့ယူကရိန်းအကျပ်တဲလို့ကမ္ဘာအကျပ်တဲကိုရင်ဆိုင်ရမှာသူဟာအသင့်ရော်ဆုံးကောင်းဆောင်ဖြစ်တယ်လို့မကြခင်ကလောက်ခဲ့ကြတဲ့လူလူစစ်တမ်းတွေကပြောပါတယ်မက်ခရွန်ဟာစိတ်ကြီးဝင်တတ်ပြီးတာမန်လူတွေနဲ့ကင်းကွာတတ်တယ်လို့လည်းလူလူကထင်မြင်ကြတာပါအသက်44နှစ်သာရှိသေးပြီးနိုင်ငံရေးအရာအလဲဘိုးဝါဒီဖြစ်တဲ့မက်ခရွန်ဟာယူကရိန်းစစ်ပွဲမှာငြိမ်းချမ်းရေးရှိအောင်တာမန်ရေးအရာစူးစမ်းအားထုတ်ခဲ့ပါသေးတယ်သမ္မတဖရန်ဆွာအာလောင်လက်ထက်မှာစစ်ပွဲဝင်ကြီးဖြစ်ဆောင်ရွက်ခဲ့တယ်လို့အရင်ပတိုင်းမီကသူဟာဘန်လုံငန်းမှာဥဆောင်ရကအလုလုခဲ့တဲ့သူပြောက်လည်းဖြစ်ပါလေ။မက်ခရွန်နဲ့လစ်တင်တို့ရဲ့မဲကမကွာလာသေးနဲ့အချို့မဲဆန္ဒရှင်တွေကသူ့ကိုကြိုက်လို့မဟုတ်ဘဲလီပန်ကိုတံပရမဖြစ်စေချင်လို့ပြေးခဲ့ကြတဲ့မဲတွေဖြစ်ပါလေ။